မန္တလေးတိုင်းစင်ကူမြို့နယ်နဲ့မတရားမြို့နယ်တို့ကြားကခြေရွာတွေကိုစစ်ကောင်စီတပ်နဲ့ပြူစောထီတပ်ဖွဲ့တွေပူးပေါင်းပြီးတော့စစ်ကြောင်းထိုးဝင်ရောက်နေမြင်ရှင်းလင်းနေတာကြောင့်အ ਨੇ ဆုံးခြေရွာရှိရွာလောက်ကဒေသခံတောင်းကျော်ထွက်ပြေးနေကြရတယ်လို့ကူညီပေးနေသူတွေကပြောပါတယ်။အပူချိန်ပြင်းတဲ့အရာဒီမှာစစ်ပေးရှောင်ကြတာဖြစ်တဲ့အတွက်တက်ကြီးရွယ်ဦးတွေနဲ့ကလေးငယ်တွေနှာမကျန်အဖြစ်များတာကြောင့်ဆေးဝါးအကူအညီတွေလိုအပ်နေတယ်လို့လည်းဆိုပါတယ်။ဒီအကြောင်းသတင်းပေးဖို့ချက်ကိုတော့မသိငိထိုက်ပြောပြထားပါတယ်။
မေလ6ရက်နဲ့9ရက်နေ့တည်တုန်းကမန္တလေးတိုင်းစင်ကူးမြို့နယ်နဲ့မတရားမြို့နယ်တို့အခြားကကြေးရွာအနည်းဆုံး8ရွာလောက်ကိုစစ်ကောင်စီနဲ့ပြူစောထီပူပေါင်းတပ်ဖွဲ့တွေကနေမြေရှင်းလင်းရေးစစ်ကြောင်းဝင်လာတာကြောင့်ဒေသခံတပေါင်းကျော်ဘေးလွရာကိုထွက်ပြေးနေကြရတယ်လို့ဒေသခံတွေနဲ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်စင်ကူးမြို့နယ်အောက်ပိုင်းနဲ့မတရားမြို့နယ်အနောက်ချမ်းကိုအင်အားအလုံးရင်းနဲ့စစ်ကြောင်းဝင်နေတာဖြစ်တယ်လို့ဒေသကာကွယ်ရေးတပ်ဖွဲ့ကပြန်ကြားရေးတာဝန်ခံကိုနဂါးလေးကအခုလို့ပြောပါတယ
်အခုကျငါတို့ကြီးပေါ့နော်ဒီကျွန်တော်တို့ဂျင်းကူးမျိုးနဲ့ထုံးကြီးရွာကနေမှာကျွန်တော်တို့ထုံးကြီးရွာပြီပေါ့နော်အရေးစကားထိုင်ရှိပြီးွားနေမှာကျွန်တော်တို့ဒီအခုကျွန်တော်တို့ဒီဟိုဟာပေါ့အဲဒီအမြင့်အောက်ဖက်ကိုပေါ့ဒီစင်ကူးမျိုးနဲ့ဒီရွာသားရတော့ဘူးကျွန်တော်တို့အင်အားအများပြားနဲ့အလုံးကြီးဆင်းလာရကြအဲတော့ကျွန်တော်တို့ဒါမှမဟုတ်မလို့တင်းကျဆင်းလာရရှိရအခုထောင်းစင်ကူးမျိုးနယ်ရဲ့အောက်ပိုင်းကျွန်တော်ချက်ပြီးတဲရင်ကျွန်းကြီးကျွန်းနော်ကျွန်တော်ဇီကုန်းပေါ့အဲရွာမှာနေတဲ့တော်တော်ရဲမှာဒီကြောင်နည်းထိုင်ရတယ်ဒီနေ့ဒီကြောင်ထွက်သွားတယ်ဒီနေ့တော့ကြောင်ပြန်နေစင်ကူးမျိုးနယ်နဲ့မရရမျိုးနယ်မှာရှိမရရမျိုးနယ်မှာရှိတဲ့ကျွန်တော်တို့ဒီရေးဖက်တဲ့ကောင်ရေးတဲ့ကျွန်းတွေပေါ်မှာနေကျွန်းရွာဒီစင်ကူးမျိုးနယ်အောက်ပိုင်းနဲ့မရရမျိုးနယ်အနောက်ချမ်းမှာအင်းအလုံးရင်းနဲ့ပတ်ထိုးနေတယ်နေတော့ကျွန်တော်တို့ဒီကနေ့စီးပွားရေးဆိုကျွန်တော်အနည်းတော့ကျွန်တော်ကရှိပြီးတော့900လောက်ရှိပြီဗျ။ဘယ်ရဦးလဲလို့တရားပဲရှိသေးတယ်ဗျ။ခံမန်းဘလောက်ကကျွန်တော်ဒီသားကတပေါင်းချော်ရှိရဗျ
။ဒီအပိုင်းရဲ့အတွင်းမှာအပူချိန်ညစ်တက်နေတာကြောင့်စစ်ပေးရှောင်ချရတဲ့ဒေသခံတက်ကြီးရွယ်ဦးတွေနာမကျန်းဖြစ်တာပိုများလာတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။တချို့ကဝမ်းပြက်ဝမ်းလျှော်တွေဖြစ်ကြတယ်လို့အပူရှက်ပြီးဖျားနာတာတွေလည်းရှိတာကြောင့်လက်ရှိမှာစစ်ပေးရှောင်နေအတွက်အရေးပေါ်စီးပွားတွေအကူအညီလိုအပ်နေကြတယ်လို့ကိုနဂါးလေးကပြောပါတယ်
။စင်ကူးမျိုးနဲ့ဒီအောက်ဘက်ကထိုးတဲ့စစ်ကြောင်းတွေဆိုရင်ကျွန်တော်တို့အဲ့ရောက်မှရှိရကျူထိုးရတဲ့လျှောက်ကကျွန်တော်တို့ဟိုဒီအောက်ဘက်မှာရှိပြည်သူတွေကတော့ကျွန်တော်တို့ဒီတောင်မြင်ကုန်းခွာပေါ့နော်ကျွန်တော်ရေးခလဲကောင်မှာပေါ်တဲ့ကျုံးလေးတွေပေါ့နော်။တဲတောင်မြင်ကုန်းမှာနေဘူးစကားမှာအဲ့ဒီခါမှာခါနာလာရှိတယ်။အဲလူကြီးတွေဆိုရင်သူဆိုရင်ဟိုတော်တော်လေးရဆင်းမပြရရှိလာတယ်ပေါ့နော်စေုံစေကံမရှိတဲ့စေုံစေကံရှိတဲ့နေရာမှာပြောင်းပြီးဆေးထိုးရတာရှိလာတယ်ကျွန်တော်တို့အဲ့လိုပဲကျွန်တော်မရညင်းနဲ့ပဲထိုးရစေတောင်းကလည်းအလားတူပဲကျွန်တော်ဒီလိုဒီတိုးလာရဆိုကျွန်တော်တို့ကျွန်းလေးတွေမှာပင်းတဲပုံကြီးကျွန်တော်အဲ့လိုမျိုးကျွန်တော်ပတ်အေးရတယ်ဗျဒီအပိုင်းမှာကျွန်တော်တို့ဒီဘက်မှာအပူချိန်တော်တော်များများကြတော့ကျွန်တော်တနေ့ကိုပူထားနေလူဝင်ပေါ့ကျွန်တော်တို့ဒီအသက်ကြီးရယ်အနည်းဆုံးကျွန်တော်တို့အသက်68ကျော်ရှိတဲ့အသက်ကြီးရယ်ကအဲ1ပြောင်းဝါရှော့ပေါ့နော်အကုန်လုံးပေါ့နော်ဒီခနာပြည်မှာရှိအစိတိုင်းနေရတနေ့ကမို့တနေ့ချိုးယွင်းမှုရဖြစ်လာတယ်ကြည့်တို့ဒီဘက်မှာရေပေါ်မှာဆေးဝါးတော့အဓိကပိုးလိုအပ်တာပေါ့
မေလ9ရက်နေ့ညပိုင်းကဝင်တဲ့စစ်ကြောင်းကမေလ10ရက်နေ့မနက်ပိုင်းမှာပြန်ထွက်သွားတာကြောင့်နေ့လယ်ပိုင်းလောက်မှာတော့ဒေသခံတချို့ကြီးရွာကိုပြန်ဝင်ကြတယ်လို့လည်းပြောပါတယ်ညနေပိုင်းမှာတော့နောက်ထပ်စစ်ကြောင်းတစ်ဆဝင်လာနိုင်တယ်ဆိုပြီးသတင်းတွေထွက်တာကြောင့်ညပိုင်းမှာထပ်ပြီးစစ်ဆောင်ချရအောင်မှဖြစ်ကြောင်းလည်းဒေသခံတွေကပြောပါတယ်စကိုင်းတိုင်းတွင်စစ်ကောင်စီတပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်တဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးကြရတဲ့စစ်ဆောင်အရေးအတွက်ကတနစ်ထက်တနစ်ပိုပြီးတိုးလာနေပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကြီးရွာတွေကိုအခြေစိုက်ပြီးအချမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လဲမြန်မာစစ်တပ်ကဆွဆွဲပါတယ်။စကိုင်းတိုင်းအတွင်းအာနာဒိန်စစ်ကောင်စီကိုဆန့်ကျင်တဲ့ကြေးရွာတွေရှိသလိုစစ်ကောင်စီကိုလူလာတဲ့ကြေးရွာတချို့လည်းရှိနေပြီးအဲ့ဒီကြေးရွာတွေကိုစစ်ကောင်စီကပြည်သူစစ်အဖြစ်လက်နက်တပ်ဆင်ပေးတာတွေလည်းရှိခဲ့ပါတယ်